နောင်တကူလာဇန်9ရက်နေ့ခရစ်တက္ကရ2008ခုနှစ်ဧပြီလ14ရက်နေ့တနင်္လာနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမန်ဝင်ကျက်ကလောက်စီရတော်မြတ်ကြီးနေ့ရှိကျက်ကလောက်ပရိယတ်တိစာပင်တိုက်မုဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပပြုလုပ်အပ်သောမုဂ္ဂဝိပဿနာသင်္ကြန်တွင်48ကျင်းမြောက်ဆယ်ရက်တရားစခန်းပွဲမှာမနက်ပိုင်းကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမိမနာကြကြမိမှာတရားပန်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆိုရွတ်ပူဇော်ကြတော့ကြပါကုန်သို့နမောတတ္တဘုရားတော်ဘုရားတော်နမောတတ္တဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစရှိသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလလည်းသာသစ္စာနာကိုရေဘုရားသွားသင်္ဃာတစ်ဆက်တစ်ပါးတရားကိုများနေသောမရသာမြေယမူလဘုသောဝါနေကာလသုံးပြာ620ဤရှိသွဲကိုအလွယ်ကျမတ်သိစီအပ်သည်သန္တရာမကြောင်သည်အဝိဇ္ဇာနှင့်တဏှာယခံဥပါဒံကံကြောင့်ရောနှောအပင်ပါမျိုးမျိုးမပင်အမြင့်မပြတ်သစ္စာတိဟံကံကြောင့်လည်းရောလည်းရောကြောင့်ကံအဖမ်းမဖြစ်ပြန်ဤအလျောဓမ္မတရားသာဓုများကသင်္ချာပြုခြင်းသင်္ခါစဉ်အကြောင်းရင်းကြောင့်လူနာများစွာသတ္တဝါတို့ဖြစ်လာရမို့မဟုတ်ဉာဏ်ဖြင့်ရှိသောအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒာကံကြောင့်ယုံနံပေါ်ဆိုတဲ့လင်္ကာကလေးမကုတ်ဆရာတော်ဘုရားကြီးကတည်ကောင်းတော့ပါတယ်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒာကံဆိုတော့ပရိစ္ဆသမုပ္ပါဒ်တရားတော်နဲ့ကြည့်မယ်ဆိုလို့ရှိရင်အဝိဇ္ဇာဆိုတာသစ္စာနဲ့ကြည့်တော့ဘာသစ္စာလဲတော့သမုဒိယသစ္စာဖြစ်ပါတယ်တဏှာကလည်းဘာသစ္စာလဲဥပါဒာကလည်းပဲအားလုံးကသမုဒိယသစ္စာကြည့်ပဲအဲ့ဒီကိလေသာဆိုတဲ့အကြောင်းသမုဒိယသစ္စာကြောင့်အဲ့ဒီကိလေသာတွေအုပ်ချုပ်တဲ့ကံတွေကလည်းဘာသစ္စာလို့ပြောမလဲသမုဒိယသစ္စာပေါ့နော်သမုဒိယသစ္စာကံလို့ယူမယ်ဆိုရင်ကံကိုယူမယ်ဆိုရင်သင်္ခါရကိုလည်းမယူပါဘူးလားယူရဘာဖြစ်လို့ပါလဲကံဖြစ်ဖြစ်တူလို့ပေါ့ဟုတ်လားအဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ်ကံဆိုတဲ့နေရာမှာတပါးတည်းပြထားတာလားနှစ်ပါးလားဘယ်သူနဲ့ဘယ်သူပါလေသင်္ခါရနဲ့ကမ္မပေါ်အဲ့ဒါကိုကံလို့ခေါ်တာနော်ဒါလည်းဒါကိုခွင်တို့ယောဂီတွေကသဘောပေါက်ထားရမယ်အရိဒဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံဆိုတော့ပရိစ္ဆေသမုပ္ပါဒ်မှာပြတော့ငါအတိတ်ကာလမှာဝိဇ္ဇာနဲ့ဘာကိုပြလဲသင်္ခါရကိုပြလဲပစ္စုပန်မှာဘာကိုပြလဲတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ဒီလိုခွဲပြထားတာမလားဒါကသူ့နေရာနဲ့သူထင်ရှားလို့သာခွဲပြထားတာတကယ်ဖြစ်တဲ့အခါကျတော့ခွဲဖြစ်တယ်လားပေါင်းဖြစ်ဒါကြောင့်ဟောဒီ၅ပါးလုံးအကြောင်းတရားအဖြစ်နဲ့သမုဒိယသစ္စာအဖြစ်နဲ့တစုတဝေးတည်းဖြစ်နေတယ်လို့ဒီလိုမှတ်လိုက်ပါအဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံနော်ကံဆိုတော့ကံသင်္ခါရအဲဒီဝိဇ္ဇာရဏဥပါဒကံဆိုတဲ့တရားတွေကြောင့်အနာဂတ်နောက်ဘဝမှာနော်အနာဂတ်ဆိုတာက နောက်ဘဝလို့ပြောတာပါဟုတ်လားဥပမာပရိစ္ဆေသမုပ္ပါဒ်ဇဝိုင်းမှာအဝိဇ္ဇာနဲ့တဏှာယခဥပါဒကံသူတို့ကိုနံပါတ်၁ကွက်လို့ပြောမှဆိုရင်အနာဂတ်ဆိုတာနံပါတ်ဘယ်လောက်တော့နှစ်ကွက်ပေါ့နံပါတ်ဘယ်လောက်လဲအဝိဇ္ဇာနဲ့တဏှာယခဥပါဒကံသူတို့ကိုနံပါတ်၃ကွက်လို့ပြောမှဆိုရင်အနာဂတ်ဆိုတာဟာနံပါတ်၄ကွက်ဒီလိုလေးတော့မှတ်ထားပေါ့နော်တိတ်ကနေမျှော်ကြည့်ရင်နှစ်သည်အနာဂတ်တိတ်ကွက်ကနေမျှော်ကြည့်ရင်နှစ်သည်အနာဂတ်၃ကွက်ကနေမျှော်ကြည့်ရင်၄သည်ဒါသဝိုင်းစာရကလေးတွေအတိအတိပေးထားတယ်နော်သဝိုင်းစာရမရှိလဲစက္ကမတောင်းလို့ရပါတယ်အဲ့ဒီတော့ပြောလို့ရင်ကတော့ဟောဒီဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကံရဲ့ဟောတာတွေကဘဝတစ်ခုရလာတဲ့ခန္ဓာ၅ပါးကဘဝတစ်ခုဒါပြောလို့ရမှာပဲဟုတ်တယ်မဟုတ်လားအဝိဇ္ဇာနဲ့တဏှာရဲ့ခန္ဓာဥပါဒကံကြောင့်ယုံနာပေါ်အဲ့ဒါကလေးကိုဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်အပင်မမျိုးမျိုးမအပင်အပင်ဆိုတာကဟောဒီခန္ဓာ၅ပါးကြီးကိုပြောတာနော်အပင်ဆိုတာကခန္ဓာ၅ပါးကြီးကိုပြောတာမျိုးဆိုတာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့ဒါတွေကိုပြောတာနော်အဲ့ဒီတရားတွေကိုမျိုးစေ့လို့ပြောတဲ့အခါကျတော့တကယ်စင်စစ်မျိုးစေ့နဲ့တကယ်တူတာကကံကမျိုးစေ့နဲ့တူတာပေါ့နော်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲ့ဒီတရားသုံးမြက်ကဟောဒီကံနေဖြစ်အောင်နောက်ကနေပံ့ပိုးပေးနေတဲ့တရားတွေမျိုးစေ့နဲ့တကယ်တူတဲ့တရားကဘယ်လိုလဲကံပဲဟာလားကံဆိုတာမျိုးစေ့ပဲမိမိတို့ရဲ့တဏှာမှာကာယကံဝစီကံမနောကဘာကံပဲဖြစ်ဖြစ်ဖြစ်သည်မြကံဒီပါတယ်လေကုသလာကုသလာကမ္မဝိပါကဏ္ဏခန္ဓာနာကတ္တတာသရူပနာကမ္မပစ္စေယေနပစ္စယောကုသိုလ်ကံဖြစ်လေဝိဘက်ခန္ဓာကိုအကျိုးပေးပါပဲအကုသိုလ်ကံဖြစ်လေဝိဘက်ခန္ဓာကိုအကျိုးပေးပါပဲကံမှန်ရင်အကျိုးပေးတတ်သောသဘောရှိတယ်မရှိဘူးလားရှိကံဒီမျိုးစင်းနဲ့တူတယ်ခန္ဓာကအပင်နဲ့တူတယ်ပြန်ပြောခန္ဓာကခန္ဓာကတခြားလားယုံနာလားယုံနာပေါ်ယုံနာပေါ်တယ်ဆိုတော့ခန္ဓာဖြစ်တာခန္ဓာဖြစ်တယ်ဆိုတော့အပင်ကြီးပေါက်တာဟုတ်ရလားခန္ဓာဖြစ်တယ်ဆိုတော့ဘာလဲလဲအပင်ကြီးပေါက်အဲ့တော့ယုံနာခန္ဓာဖြစ်တာဒီအပင်ကြီးပေါက်တာလို့ဆိုလိုပါတယ်ကံဖြစ်တာဒီမျိုးစေ့တွေကြာတာလို့ဆိုလိုပါတယ်အဲ့ဒီကံကလေးတစ်ခုဖြစ်လာပြီဆိုရင်သူ့ကြီးတက်တက်အပင်ပေါက်နိုင်ပါမလားမျိုးစေ့ကလေးတိုင်းမျိုးစေ့ကလေးတိုင်းအပင်ပေါက်နိုင်ပါမလားဘယ်လိုမျိုးစေ့မှာအပင်ပေါက်လဲအစိုးဓာတ်အစိဓာတ်ရှိမှအပင်ပေါက်တာဟုတ်လားမင်းနဲ့တိုက်ထားမယ်ဘာဖြစ်လို့တော့6တော့အစိုးဓာတ်အစိဓာတ်မရှိတော့လို့နော်အဲ့ဒီတော့ဟာဒီမျိုးစေ့ကလေးကိုအပင်ပေါက်နိုင်အောင်နောက်ကနေပံပိုးပေးနေတာကဆိုတဲ့အစိတဲ့ဟောဒီနေရာမှာကံကလေးအကျိုးပေးနေအောင်နောက်ကပံပိုးပေးတာကဘယ်လိုတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီတရားတွေကပံပိုးပေးနေတာနော်အဝိဇ္ဇာအုပ်ချုပ်တဲ့ကံတဏှာအုပ်ချုပ်တဲ့ကံဥပါဒံအုပ်ချုပ်တဲ့ကံပြန်ပြောရောယောကံဟောရလားဟုတ်ပါဘူးဗျာရောယောကံမဟုတ်ဘူးเนาะအဝိဇ္ဇာတခါတခါကြတော့အဝိဇ္ဇာဟုတ်ချုပ်တဲ့ကံလေးတွေဖြစ်တယ်တခါတခါတဏှာဟုတ်ချုပ်တဲ့ကံလေးတွေဖြစ်တယ်တခါတခါဥပါဒဟုတ်ချုပ်တဲ့ကံလေးတွေဖြစ်တယ်ဘယ်လိုဖြစ်တယ်လဲလို့မေးရင်သစ္စာမသိမှုနဲ့အာထုတ်ရင်ဘယ်လိုဟုတ်ချုပ်တော့အဝိဇ္ဇာဟုတ်ချုပ်တဲ့ကံဟောရလားသစ္စာမသိမှုနဲ့များအလုပ်တွေလုပ်ရင်ဘယ်လိုဘယ်လိုတွေအောက်ချုပ်တော့သစ္စာမသိမှုနဲ့များစကားတွေပြောရင်ဘယ်လိုအောက်ချုပ်တော့သစ္စာမသိမှုနဲ့များအတွေ့တွေတွင်းနေရင်ဘယ်လိုတွေအောက်ချုပ်တော့အခုခေါင်းတော့ယောဂီတွေစကားတွေနေတိုင်းနေတိုင်းမပြောဘူးလားပြော သစ္စာသိပြီးတော့သစ္စာသိတဲ့အသိနဲ့ပြောရင်အဝိဇ္ဇာအုပ်ချုပ်သလားမဟုတ်ချုပ်ဘူးလားအဲသစ္စာသိမှုမပါပဲနဲ့ဒီတိုင်းဘယံဗရာပြောနေရင်ဘာတွေပဲပြောပြောဘလောက်မှန်တဲ့စကားပဲပြောပြောဟုတ်လားဘလောက်ကောင်းတဲ့စကားပဲပြောပြောနောက်ဆုံးတတ်နိုင်လို့ရုပ်ဘွားတော်ရှင်ဖျားထိုင်ရှ िख ုံးနေတာပဲဖြစ်ဖြစ်သစ္စာမသိမှုနဲ့သာနှုတ်ကနေတတတရုပ်ဆုံးနေရင်ဘယ်လိုအချုပ်တဲ့ကံတုံးအဝိဇ္ဇာအချုပ်တဲ့ကံပဲဖြစ်မှာပဲဟုတ်လားကာယကံအဖြစ်ဆောင်ရွက်တဲ့နေရာမှာလည်းပဲသစ္စာမသိမှုနဲ့ဆောင်ရွက်ရင်ဘယ်လိုအချုပ်တဲ့ကံတုံးတန်တယ်လို့လှူတန်းကလေးပဲပေပေသီလပဲစောင့်တည်စောင့်တည်ဖျားပဲရှ िख ုံးရှ िख ုံးเนาะသစ္စာမသိမှုနဲ့သာဆောင်ရွက်ကြမယ်သစ္စာမသိမှုနဲ့သာလှုပ်ရှားနေကြမယ်ဆိုရင်ဘယ်နဲ့လဲသတိထားဖို့သိလို့တာပေါ့ဟုတ်ရဲ့လားအင်မတန်သတိထားဖို့လို့တာပေါ့သို့တော်လည်းပဲအဆင့်လေးတော့နည်းနည်းခွဲထားပေါ့နော်ဘယ်လိုအဆင့်လေးခွဲထားလို့ပြောရတာလဲလို့မေးရင်ကုသိုလ်နဲ့အကုသိုလ်ဘယ်နှမျိုးလဲကဲဆရာကုသိုလ်ကံနဲ့အကုသိုလ်ကံနှမျိုးရှိတယ်မဟုတ်လားကုသိုလ်ကံပေါ်မှာဝိဇ္ဇာဟုချုပ်တာနဲ့အကုသိုလ်ကံပေါ်မှာဝိဇ္ဇာဟုချုပ်တာနဲ့တူနိုင်ပါ့မလား
တူပါပါဘုရား
ဒါတော့မတူနိုင်ဘူးဒီလိုတော့အစင်လေးခွဲထားနော်ကုသိုလ်ကံပေါ်မှာဝိဇ္ဇာဟုချုပ်တာကတော့အရေးအယောင်နေနဲ့အုပ်ချုပ်တာတိုက်ရမပါဘူးဟုတ်လားနောက်ကနေပြီးတော့သူကလွှမ်းမိုးတဲ့သဘောလေးပဲအာယုံပြုတ်တဲ့သဘောလေးပဲဟုတ်လားအဝိဇ္ဇာဆိုတဲ့နယ်ပယ်တဲကနေပြီးတော့ကုသိုလ်ပြုတယ်လို့ပြောရရောက်တော့ပြောရလောက်ရောင်ကလေးပဲနော်အဝိဇ္ဇာနယ်ပယ်တဲကနေကုသိုလ်ပြုတယ်လို့ပြောရလောက်ရောင်ကလေးဆိုပေမဲ့သိတော့ပေါ်တော့တော့မအောင်မင်းနဲ့ကမ္မဘဝပြည့်စရာခန္ဓာဘယ်နှပါးလဲအပင်ကြီးပေါက်သွားလိမ့်မယ်ဟုတ်ရလားဘာဖြစ်လို့တော့အဝိဇ္ဇာအာယုံပြုတ်ခံရပြီဆိုကြတဲ့ကောကဟောဒီကံဤတခြားလားမျိုးစေ့ဖြစ်သွားတာမျိုးစေ့ဖြစ်သွားရင်ဘာပေါ့မလဲအပင်ပေါ့မှာအပင်မပေါ့ချင်ရင်အဝိဇ္ဇာဆိုတဲ့နယ်ပယ်မှာလုံးဝလွတ်တဲ့ကံဖြစ်ရမယ်ဟုတ်ရဲ့လားအဝိဇ္ဇာနယ်ပယ်ကနေပြီးတော့လုံးဝလွတ်ကင်းတဲ့ကံဖြစ်ရမယ်ဟုတ်လားလုံးဝလွတ်ကင်းတဲ့ကံဖြစ်ရမယ်အဲ့ဒီလိုလောကလောကင်းအောင်ကြိုးစားပြီးတော့များကံဤပြုတ်လုံးမယ်ကာယကံဝစီကံမနောကံဤပြုတ်လုံးမယ်ဆိုရင်အဲ့ဒီမျိုးစေ့သည်အပင်ပေါအောင်မလားပေါ့ပါပါဘုရားမျိုးစေ့တော့မျိုးစေ့ပဲဆိုတဲ့ဆေးတဲ့ခန်းချောက်သွားပြီဟုတ်ရဲ့လားဒီတော့ကံတော့ပြုတ်ပါအဝိဇ္ဇာမပါပါစေနဲ့ဘာတယ်လဲအဝိဇ္ဇာမပါအောင်ဘယ်လိုပြုတ်သစ္စာသိပြီပြုတ်ဘယ်လိုပြုတ်မလဲသစ္စာသိသစ္စာသိတာဗာနဲ့သိအညာနဲ့သိတာပေါ့ဟုတ်လားအဲဒီတော့သစ္စာသိတဲ့အသိကလေးမိမိတဏ္ဍာမှာရှိဘူးရမယ်ဂိမ်းဘူးရမယ်နော်ပေါ်ဘူးရမယ်နော်သစ္စာသိတဲ့အသိကလေးမိမိတဏ္ဍာမှာဘာဖြစ်တော့ရှိဘူးရမယ်ဂိမ်းဘူးရမယ်ပေါ်ဘူးရမယ်ဓမ္မဟောရိကံလေးပြုလုပ်တဲ့အခါကျတော့ဒီအသိကလေးကိုလျှက်ရတဲ့ပြအာယုံပြုလို့မိမိတဏ္ဍာမှာပေါ်ပေါအောင်ကြိုးစားလို့ရနိုင်မှာပေါ့လမ်းတစ်ခုသွားထားဘူးမှလည်းပဲအဲ့ဒီလမ်းကိုနောက်တစ်ခါပြန်သွားအဆင်ပြေမှာဟုတ်ရဲ့လားတစ်ခါမှမသွားထားဘူးတဲ့ပုံကိုဒီတိုင်းလှုပ်လို့ရောက်နိုင်ပါမလားရန်သားသွားမှာအခုလည်းပဲဒီလိုပဲတစ်ခါမှသစ္စာမသိဘူးသေးဘူးဆိုရင်တော့တစ်ခါမှသစ္စာမသိဘူးသေးတဲ့ပုံကိုတရားဟာအဝိဇ္ဇာမပါအောင်ကုသိုလ်ပြုတတ်ပါမလားမပြုတတ်ဘူးဘာဖြစ်လို့တော့တစ်ခါမှသူသစ္စာမသိဘူးသေးဘူးညာလဲမပေါ်ဘူးသေးဘူးသိလို့မလားဘုန်းတော်ပြိဋ္ဌာန်တွေကြတော့သစ္စာသိဘူးတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်လားဟုတ်ပါရဲ့ဗျာညာပေါ်ဘူးတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်လားဟုတ်ပါရဲ့ဗျာအ ਨੇ ဆုံးညာတပရိညာသိတဲ့တော့သစ္စာသိသွားပြီအဲ့ဒီတော့သစ္စာသိသွားပြီဆိုကြတဲ့ကူကလှူတဲ့တန်းတဲ့အခါမှာတစ်ချက်နှလုံးသွင်းလိုက်ပြီးသွားပြီနော်ညာတပရိညာသိနဲ့သိထားတဲ့အသေးကလေးကိုပြန်ပြီးတော့တစ်ချက်နှလုံးသွင်းလိုက်ရင်မပြီးဘူးလားပြီးသွားလားကိရဏပရိညာမဖြစ်ဘူးလားဖြစ်သွားပါဘုရားအဲ့ဒီအခိုက်အတန့်ကာလကလေးနော်မက်ဖို့ရရတယ်လို့မက်ဖို့လို့တော့အမြင့်ပြတ်တော့မกินသွားဘူးပေါ့မက်ဖို့ရတဲ့ပုဂ္ဂိုလ်လို့တော့အမြင့်ပြတ်တော့กินသွားတာဟုတ်ပါမလားတည်ငါကလေးတည်ငါကလေးလူမတတ်မလူသက်တတ်တဲ့ကာလတည်ငါကလေးမှာ သစ္စာတည်တဲ့အသေးကလေးနှလုံးသွင်းလိုက်တာနဲ့တပြိုင်တည်းအဝိဇ္ဇာလေးတည်ငါမချုပ်လားချုပ
်
ဆိုတည်ငါချုပ်သွားရင်လေဟောဒီကံဆိုတဲ့အထဲမှာအဝိဇ္ဇာရောက်ချုပ်မှုလေတည်ငါမလုပ်ဘူးလားလို့အဝိဇ္ဇာကိုချုပ်တဲ့ကံဆိုရင်မဲညစ်တဲ့ကံဟုတ်ရဲ့လားဩအဝိဇ္ဇာကလေးစင်ကြယ်အောင်လုပ်ပြီးတော့ညံဥစည်းတဲ့ကံဆိုရင်ဖြူစင်တဲ့ကံနော်အဝိဇ္ဇာကိုချုပ်တဲ့ကံရင်ဘယ်လိုဖြစ်မဲမဲညစ်တဲ့ကံညာဥစည်းတဲ့ကံဆိုရင
်
ဖြူစင်တဲ့ကံဟောကံလေးမျိုးဆိုတဲ့တရားကိုပြောနေတာမဟုတ်ဘူးနော်အဲ့ဒါလည်းတော့တူချင်မှတူမယ်ဒါကဘုန်းကြီးရိုးရိုးပြောနေတာအဖြူကံတို့မဲကံတို့အဖြူမဲရောတော့ဒါကိုပြောနေခြင်းမဟုတ်ပါဘူးတုတ်တန်ကိုဟောနေခြင်းမဟုတ်ဘူးနော်မိမိတဏ္ဍာမှာအဝိဇ္ဇာကိုချုပ်ရင်ညင်နွမ်းတယ်ဘာဖြစ်လို့တော့သူကကိလေသာမဟုတ်လို့ဒါလေးကိုရိုးရိုးလေးပြောနေတာပါဟုတ်လားအဝိဇ္ဇာကိုချုပ်ရင်အဝိဇ္ဇာကဘယ်လိုတော့ကိလေသာကိလေသာကိုချုပ်တဲ့ကံမို့လို့အဲ့ဒီကံကလည်းမညင်နှမ်းဘူးလားညင်နှမ်းပါဘူ
း
ဘလို့ကောင်းတဲ့ကံပဲပြုပြုကံကဖြူစင်ပေမဲ့အဝိဇ္ဇာဆိုတဲ့ညင်နွမ်းတဲ့တရားလာရောရင
်
ဘလို့ကျင်လင်တဲ့ရေပင်ဖြစ်နေကြစားရှုံကလေးတစ်စက်ချလိုက်ရင်အဲ့ဒီရေဘာဖြစ်ညင်နှမ်းသွားမှာပဲအနေမုံဖြစ်သွားမှာပဲဟုတ်လားအဲ့ဒီလိုပဲကုသိုလ်ပြုတာကတော့ကုသိုလ်ဖြူစင်တဲ့တရားပဲပုံညဆိုတာပါလေဖြူစင်တဲ့တရားပုံညဆိုတာဖြူစင်တဲ့တရားအဲဒီဖြူစင်တဲ့တရားကလေးပြုတာဟာအင်မတန်ဖြူစင်နေတာပေါ့စိတ်ကလေးအင်မတန်ဖြူစင်နေတာပေါ့ဒါပေမဲ့လို့လည်းပဲအဝိဇ္ဇာဆိုတဲ့ကိလေသာကလေးလာပြီးတော့အုပ်ချုပ်ထားမယ်ဆိုရင်ဟောဒီဖြူစင်နေတဲ့စိတ်ကလေးဒီမညင်နှမ်းဘူးလားညင်နှမ်းတော့ညင်နှမ်းပါလိမ့်မယ်ညင်နှမ်းသွားတယ်ဆိုရင်အဲဒီကံဒီတခြားလားကမ္မဘဝမျိုးစိတ်မကြဘူးလားကြသွားလားမျိုးစိတ်ကြသွားရင်ဘာပေါ့မလဲခန္ဓာဆိုတဲ့ပင်ကြီးပေါက်လိုက်မယ်လူဘုံမှာခန္ဓာပင်ပေါက်မယ်နတ်ဘုံမှာခန္ဓာပင်ပေါက်မယ်ဟုတ်လားလူဘုံနတ်ဘုံမြမဘုံဆိုတဲ့32ဘုံအတွင်းအပယ်လေးပါပါဝင်ဘုံတိုင်းဘုံတိုင်းမှာခန္ဓာပင်ကြီးပေါက်သွားမယ်ဆိုရင်ဘာသစ္စာရတော့ဒီတော့လူစေတန်းစေကာလမှာအဝိဇ္ဇာဆိုတဲ့ကိလေသာတရားအုပ်ချုပ်မှုမခံရအောင်တရင်ငါကလေးပဲဖြစ်ဖြစ်ဖယ်ရှားပြီးတော့ကုသိုလ်ပြုပါဟုတ်ရဲ့လားတရင်ကလေးဖယ်ရှားပြီးတော့ကုသိုလ်ပြုရင်လည်းပဲတရင်ကကိလေသာချုပ်နေရင်ဟောတရင်ကဖြူစင်တဲ့သဘောလေးတွေမပေါ်ဘူးလားပေါ့ပါပါဥပမာအဖြစ်ပြောကြပါစို့တောမှာအင်းတဲ့အိုင်တဲ့မှာရေမော်တွေပြည့်နေတာနော်တောမှာနေတဲ့ပုဂ္ဂိုလ်ကရေတွင်းလည်းမရှိဘူးရေကန်လည်းမရှိဘူးအဝိဇ္ဇာလည်းမရှိဘူးဟောဒီကန်တဲ့ကရေသူအားပြုရတာအဲဒီတော့ကန်တဲ့ကရေအားပြုတဲ့အခါကျတော့အဲ့ဒီကန်တဲ့ကရေခတ်တော့မယ်ခတ်တော့တောမှာရှိတဲ့သရကလည်းရေအိုးကလေးနဲ့ရေအိုးကလေးယူလာကစားကိုစင်ဒီတိုင်းခိုင်ရင်ပေါ်ရပါလာမယ်မှုံပပအောင်ဘလို့ခတ်ရောဖယ်လေးနဲ့ဝေးရံပြရမယ်လက်နဲ့ဖယ်လို့တော့အရာရောက်ပါမလားရောက်ပ
ါ
ဘူးခင်ဗျမရဘူးရောဖယ်ကလေးနဲ့ဝိုက်ပြီးတော့ရပြတတ်တော့တတင်းကားကလေးမှော်လေးတွေမกินဘူးလားกินတော့တတင်းကားကလေးမှော်ကရေကြီးလေးတွေမမြင်ဘူးလားမြင်တော့အဲ့ဒီအချိန်မှာဇတ်ဆုပ်ခတ်လိုက်တဲ့အခါကျတော့ရောထဲမှာမှော်မပါတော့ဘူးဟုတ်လားမမပါတရားခါလို့ရှိရင်ပေါ်မပါဘူးလားပါမလားပါပါ
ဗျာ
အဲ့ဒီတော့ရေအိုးဖင်ကလေးနဲ့မှော်လေးတွေကိုတတ်ဆင်ပြီးတော့မှခတ်မယ်ဆိုရင်မမပါတဲ့ရေကြီးရေသက်မရဘူးလားရမှာလားရ
ပါပါဗျာ
အဲ့ဒီလိုပဲပေါ့နော်ညာကလေးနဲ့စိုက်ပြီးတော့ကြည့်လိုက်တော့ဟောသိတဲ့သဘောလေးပေါ်သွားပြီဆိုရင်မသိတဲ့ဝိဇ္ဇာရှိသေးရဲ့လားရ
ှ
ိပါဘူးဗျာလုံးဝမရှိတာလားဒီတင်ကားချုပ်သွားတာလားမ
ရှ
ိပါဘူးဒီတင်ကားပဲချုပ်ချုပ်ဘလောက်ပဲချုပ်ချုပ်ဟုတ်လားအခုနောက်ကရောဖယ်လေးနဲ့ရမ်းတယ်ရမ်းတော့မှမော်လေးကင်းသွားတယ်ကင်းတော့ခတ်လိုက်တယ်ခတ်ပြီးတာနဲ့ဒီပိုင်းနဲ့မှုပဲပြန်ရောက်လာလေရေပြင်ပေါ်ပြန်မရောက်ဘူးလားရောက
်
နောက်တစ်ချိန်ပြန်ခတ်ဒီတိုင်းခတ်လို့ရမလားရပါ
ဘူး
နောက်တစ်ချိန်ပြန်ခတ်တော့လည်းဘယ်လိုလုပ်ရမှာလဲရောဖယ်နဲ့ပဲရမ်းရမှာပဲဒါတရင်ကကလေးတော့ရေကြီးရောက်တရင်ကဆောင်ရွက်တဲ့နည်းကလေးမရှိဘူးလားရှိ
ပါရ
ဲ့ဗျာအဲ့ဒီလိုပဲကုသိုလ်ပြုတဲ့နေရာမှာလည်းတရင်ကကလေးပဲဖြစ်ဖြစ်ကိလေသာမဖြစ်အောင်သစ္စာသိတဲ့ဒီကလေးနှလုံးသွင်းပြလိုက်တရင်ကားကလေးလျှော်ရတဲ့ပြနှလုံးသွင်းဖို့ဆိုတာကလူတိုင်းတော့လွယ်မယ်လို့မထင်နဲ့ဟုတ်ရလားအာဇိနကံဖြစ်ထားမှလွယ်မှာအလေးချင်းရှိထားမှလွယ်မှာနော်အလေးချင်းရှိမှသာရလွယ်ပါမလ
ား
အာဇိနကံဖြစ်ထားမှလွယ်လိမ့်မယ်ဒါကြောင့်အာဇိနကံဖြစ်ကြောင်းပတ်မှုဒုတိယဒုက္ခအယုံမလွတ်ကတိမြဲဤဒီလိုဆိုရတာကိုဝိပဿနာပဲလို့လို့ဘာကုသိုလ်ပဲလို့လို့အာစိဏကဖြစ်ဖို့ဖြစ်ထားဖို့ရည်ကြီးတယ်ဟုတ်လားအာစိဏကဖြစ်ထားမှ ကိုယ့်ရဲ့ကုသိုလ်ရဲ့အရှိန်ဟောကိုယ့်ရဲ့လှုပ်ထားတဲ့ဉာဏ်အဲ့ဒီဉာဏ်ရဲ့အရှိန်ဟောတက်တာဘယ်ချိန်မှာပဲအာယုံပြုတ်ပြုတ်ပြုတ်တဲ့အချိန်မှာအဲ့ဒီဉာဏ်လေးပေါ်လာတယ်။ဘာဖြစ်လို့တော့မေးတော့အာဇိနေကကုသိုလ်ဖြစ်တာလို့နော်အဲ့ဒီလိုအာဇိနေကကုသိုလ်ဖြစ်တာတော့အဲ့ဒီအတိတ်ကလေးနဲ့မြကုသိုလ်ပြုတ်မဲ့ဆိုရင်တရင်ကအဝိဇ္ဇာကိလေသာလေးတွေချုပ်ပါလိမ့်မယ်။ချုပ်ရင်ကံဒီမျိုးစေ့တွေကြောင်းမလား။ကြောင်းပါဘူးဗျာ။မျိုးစေ့တော့ဖြစ်ချင်းဖြစ်မယ်ဒါပေမဲ့အဝိဇ္ဇာတဲ့ဆိုတဲ့မပါတဲ့အပင်ပေါအောင်မလား
ပေါ်ပါဘူးခင်ဗျာ
မျိုးစေးတော့ကြတော့ကြမယ်ကံဖြစ်ရင်မျိုးစေးကြတယ်ဟုတ်လားဒါပေမဲ့အဝိဇ္ဇာတဲ့ဆိုတဲ့မပါတဲ့အတွက်အစေးတဲ့မပါတဲ့အတွက်၆ခန်းနေတဲ့မျိုးစေးမဟုတ်လို့ဟောခန္ဓာဆိုတဲ့ပင်ကြီးပေါအောင်မလားပ
ေါ်ပါဘူးခင်
ဗျာမပေါတော့ဘူးဒီနည်းနဲ့ကုသိုလ်ပြုရတယ်ဟုတ်လားကြည့်နောက်တစ်ခါကျတော့ဒုတိယကိလေသာကတခြားလားတဏှာလား
ပါပါခင်ဗျာ
လူချမ်းသာလူချင်းလို့ကုသိုလ်ပြုတယ်၊နတ်ချမ်းသာလူချင်းလို့ကုသိုလ်ပြုတယ်၊လူချမ်းသာနတ်ချမ်းသာချမ်းသာခြင်းချမ်းသာခြင်းဆိုတဲ့လောကအကျိုးတွေကိုမျှော်ကိုပြီးတော့များတောင်းတပြီးတော့များကုသိုလ်ပြုမယ်ဆိုလို့ရှိရင်ကုသိုလ်ကတော့ဖြူစင်းတဲ့တရားပဲ။ဘာဖြစ်တဲ့တရားလဲ
။
သူတောင်းတတဲ့အရာကတခြားလားလောကီပစ္စည်းတွေလား
။
လောကီပစ္စည်းတွေတောင်းတာဒီဘာနဲ့တောင်းတာတော့တဏှာနဲ့တောင်းတာဘာနဲ့တောင်းတာတဏှာနဲ့တောင်းတာတဏှာနဲ့တောင်းတာပြီးတော့ကုသိုလ်ပြုတယ်ဆိုကြတဲ့ကောကဟောဒီကုသိုလ်ဒီတဲ့တဏှာရဲ့အရှိန်တွေမပါဘူးလားပ
ါ
တဏှာရဲ့အရေးအငွေ့တွေမပါဘူးလားပ
ါ
ပါလာပြီတဏှာဥချုပ်တဲ့ကံဖြစ်သွားပြီဟုတ်ရလားတဏှာဥချုပ်တဲ့ကံဖြစ်သွားပြီဆိုလို့ရှိရင်မျိုးစေ့လဲကြားတယ်တဏှာဆိုတဲ့အစရစိတ်ဓာတ်လည်းပါသွားပြီပါသွားပြီတော့ဟောဒီမျိုးစေ့တွေအပင်မပါဘူးလားပါအောင်ပါလားအပင်ပေါက်ပါပဲဒီလိုမလားဘာပင်ပေါက်ပါလဲမေးတော့ခန္ဓာဆိုတဲ့ပင်ကြီးပေါက်မယ်ဘာပင်ပေါက်ပါလဲခန္ဓာဆိုတဲ့ပင်ကြီးပေါက်မယ်ဒီတော့ခန္ဓာဆိုတဲ့ပင်ကြီးမပေါက်စေချင်ပါဘူးဆိုရင်ဟောဒီတဏှာဆိုတဲ့အစိုးရစိတ်ဓာတ်ကလေးကိုခန့်အောင်လုပ်ပြရမယ်အစိုးရစိတ်ဓာတ်ကလေးခန့်အောင်လုပ်ပြတဲ့အခါကျတော့မျိုးနေရမှာရှိတဲ့အစိုးရစိတ်ဓာတ်ကလေးခန့်အောင်မိတိုက်ပလိုက်ရင်မခံဘူးလားခန့်ပါခန့်ပ
ါရဲ့ဗျာ
မင်းရဲ့တိုင်မချောက်ဘူးလားချောက်သွားလားချောက်သွားတာပဲဒီလိုမလားအဲဒီလိုပဲခေါင်းတော်ပရိသတ်တွေကလည်းပဲမိမိတို့ရဲ့သန္တာပါကြီးတဲ့တဏှာဆိုတဲ့တရားကိုမိတိုက်ပြရမယ်အဲဒီမိကဗာမိနဲ့ဆိုတော့ညံမိမဲ့မိပေါ့နော်မဲ့ဆိုတဲ့မိမဲ့ဆိုတဲ့မိမဲ့ဆိုတာတခြားလားညံလားဗာသီးတဲ့ညံတော့သစ္စာသီးတဲ့ညံသစ္စာသီးတဲ့ညံသစ္စာဆိုတာဘယ်လိုတော့မေးရင်ဘယ်လိုပြောမလဲသစ္စာလေးပါသစ္စာလေးပါတော့ဗေဒိစ္စာလေ
ဒ
ုက္ခသစ္စာအဲဒုက္ခသစ္စာဆိုတာဘယ်လိုပါလဲခန္ဓာ၅ပါးဟုတ်လားသစ္စာကိုသိသစ္စာကိုသိတော့ဆိုပေမဲ့ဗေဒိစ္စာသိရမှာလေဒုက္ခသစ္စာသိရမယ်ဒုက္ခသစ္စာသိရင်ဉာဏ်နဲ့သစ္စာတွေလည်းပဲအလုံးလုံးသိပြီးသားဖြစ်ပါတယ်နော်တဏှာငင်းဒီစင်ပါဥပမာအဖြစ်မေးထွန်းလို့ပေါ့လောရမယ်လောကမေးထွန်းတဲ့အလုပ်ပဲဟုတ်ရလားလောရမယ်လောကမိထုံတဲ့အလုပ်ပဲအကျိုးအနေနဲ့ပြောမယ်ဆိုမိလဲတောက်တယ်အမှောင်လဲပြောက်တယ်အလင်းလဲရောက်တယ်အခန်းထဲမှာရှိတဲ့ပစ္စည်းတွေလဲမြင်ခွင့်ရတယ်အကျိုးဘယ်နှမျိုးလဲ၄မျိုးလောတဲ့လောကဘာအလုပ်လဲမိထုံတဲ့အလုပ်မိထုံတဲ့အလုပ်ရမယ်ကျိုးကဘယ်နှမျိုးလဲနံပါတ်၁မိလဲတောက်တယ်နံပါတ်၂အမှောင်လဲပြောက်တယ်နံပါတ်၃အလင်းလဲရောက်တယ်နံပါတ်၄အခန်းထဲမှာရှိတဲ့ပစ္စည်းတွေလည
်
းမမြင်ရဘူးလားမြင်ရလားမမြင်ပါဘ
ူး
အဲ့ဒီလိုပဲပေါ့နော်လောတဲ့လောကကသစ္စာသိတဲ့ဉာဏ်မဲ့ဉာဏ်ရအောင်ကြိုးစားဖို့ပဲဟုတ်ရဲ့လားသစ္စာသိတဲ့ဉာဏ်ရအောင်ကြိုးစားတော့သစ္စာဆိုတာကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဆိုတာတခြားလားခန္ဓာ၅ပါးလားမမြင်ပါဘူးအဲ့ဒီခန္ဓာ၅ပါးသာသိအောင်လုပ်ဘုန်းတော်ပရိသတ်တွေနော်သမုဒိယသစ္စာမသိလည်းကိစ္စမရှိဘူးမေဃသစ္စာမသိလည်းကိစ္စမရှိဘူးဣရဒသစ္စာမသိလည်းကိစ္စမရှိဘူး။ဘာသစ္စာသာသိအောင်လုပ်ရမှာလဲ
။
ဒုက္ခသစ္စာသာသိအောင်လုပ်။ဒုက္ခသစ္စာသိအောင်လုပ်တဲ့အလုပ်ဒီမိထုံးတဲ့အလုပ်နဲ့တွေ့တဲ့။ဟုတ်ရလား ။ဒုက္ခသစ္စာသိအောင်လုပ်တဲ့အလုပ်ဒီဘာနဲ့တွေ့တော့။သမုဒိယသစ္စာသေးတာဒီအမှောင်ကြောက်တာနဲ့တွေ့တဲ့။သမုဒိယသစ္စာသေးတာဒီမဲ့ညာလေးပေါ်လာတာဒီအလင်းရောက်တာနဲ့တွေ့တဲ့။မဲ့ညာလေးပေါ်လာတာကနိဗ္ဗာန်ကိုမျက်မှောက်ပြုတာကခန္ဓာကပစ္စည်းတွေမြင်လိုက်ရတာနဲ့တွေ့တဲ့ နိဗ္ဗာန်ကိုမြတ်မောပြတာကဘာနဲ့တူပြန်ပြောမယ်တရားမဲ့သစ္စာကဘာသစ္စာတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်လိုပါလဲခန္ဓာ၅ပါးသာသိအောင်လို့ဟုတ်ရလားဘာလို့ရမှာလဲခန္ဓာ၅ပါးသိတာသိဘာနဲ့တူမိထွန်းတာနဲ့တူမိထွန်းတဲ့အခါကျတော့ဩအမှောင်လေးတွေမပြောင်းဘူးလားပြောင
်
းအမှောင်ပြောင်းတာကဘာနဲ့တူသမုဒိယသစ္စာဒေရာနဲ့တူတယ်အမှောင်ပြောင်းတာကဘာနဲ့တူအမှောင်လေးတွေပြောင်းတော့လင်းလင်းမရောက်ဘူးလားရောက
်
အလင်းရောက်တာကဘာနဲ့တူမေဃသစ္စာပေါ်တာနဲ့တူပြန်ပြောမိထွန်းတာကဘာနဲ့တူမိထွန်းတာကဘာနဲ့တူဒုက္ခသစ္စာကိုသိအောင်လုပ်တာနဲ့တူတယ်ပြန်ပြောမိထွန်းတာကဘာနဲ့တူအမှောင်ပြောင်းတာကဘာနဲ့တူအလင်းရောက်တာကဘာနဲ့တူမေဃသစ္စာကိုပွားတာနဲ့တူတယ်နော်အခန်းထဲကဖြစ်စိကလေးတွေမြင်ခွင့်ရတာကဘာနဲ့တူနိရောဓသစ္စာမျက်မှောက်ပြရတာနဲ့တူတယ်အဲ့ဒီအလောက်လေးမျိုးသည်လေးမျိုးလုံးနေရတာလားတစ်မျိုးတည်းဖြစ်နေတာတစ်မျိုးတည်းနဲ့လေးမျိုးလုံးဖြစ်သွားတာတပြိုင်တည်းဖြစ်သွားတာအဲ့ဒီတော့ပဲသစ္စာတရားလုံးတဲ့ပုဂ္ဂိုလ်တယောက်ကလည်းပဲလုံးရမယ်လို့ကဒုက္ခသစ္စာသိဖို့သိအောင်လုံးရမယ်လို့ပဲကျန်တာတွေအထုတည်းလည်းကြိုးစားဖို့လိုသေးလား
မလိုပါဘူး
ဗျာဒီတော့ဘုန်းကြီးတော်ပြိဿတ်တွေကဒီနေရာမှာသစ္စာသိသစ္စာသိဆိုတော့ဘာသစ္စာသိရမှာတော့ဒုက္ခသစ္စာသရဘယ်လိုတဲ့တော့ခန္ဓာ၅ပါးကိုသိအောင်လို့ခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်လို့ခန္ဓာ၅ပါးဘယ်လိုဆိုတာကိုသိအောင်လို့ခန္ဓာ၅ပါးဒီဥဖြူလားဥနီလားဒေါ်ဖြူလားဒေါ်နီလ
ား
ခန္ဓာ၅ပါးဒီဘယ်လိုတဲ့တော့ယုတ်တရားနဲ့နတ်တရားပဲဥဖြူလည်းမဟုတ်ဘူးဥနီလည
်
းဘယ်လိုပါလဲယုတ်တရားနဲ့နတ်တရားပဲဒီလိုဆိုတော့ပုဂ္ဂိုလ်တရားမစိတ်သုံးဘူးလားစိတ်သုံးတာပုဂ္ဂိုလ်တရားပါရဲ့လားဒုက္ခသစ္စာလည်းပါပုဂ္ဂိုလ်တ attva ပါရဲ့လား ပါပါပါပုဂ္ဂိုလ်တ attva လို့မြင်ရင်ဒုက္ခသစ္စာမြင်တာဟုတ်ရဲ့လား
ဟုတ်ပါဘ
ူးခင်ဗျာလူဘယ်နဲ့ပဲပြမာပဲလို့မြင်ရင်ဒုက္ခသစ္စာမြင်တယ်ဟုတ်ရဲ့လား
ဟုတ်ပါ
ဘူးခင်ဗျာဒုက္ခသစ္စာမြင်တဲ့ပုဂ္ဂိုလ်တယောက်သည်ပုဂ္ဂိုလ်တ attva ပါသေးလားပါပါခင်ဗျာလူတွေနဲ့တွေပြမာတွေဆိုတဲ့အသည့်တွေရှိသေးလား
ရှိပါပါခ
င်ဗျာအားလုံးဟာပါတယ်တော့ယုတ်တရားကလည်းဟာပြည့်လို့တော့ဖြစ်ပြီးရင်ပြဲလို့ဒုက္ခသစ္စာနတ္တရားကလည်းဘာသစ္စာဒ
ုက္ခသစ္စာ
ဘာဖြစ်လို့တော့ဖြစ်ပြီးရင်ပြဲလို့
ဒုက
္ခသစ္စာဒီလိုဆိုတော့ဒုက္ခသစ္စာလို့သိနေတဲ့ပုဂ္ဂိုလ်တရားသည်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိသေးလားရှိပါဘူးဗျာ။ဒုပ္ပံကခြေလဲဆိုတဲ့အမြင်ရှိသေးလား
ရှိပါ
ဘူးဗျာ။ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိနေသေးပါတယ်ဆိုရင်ဒီပုဂ္ဂိုလ်သည်ဒုက္ခသစ္စာတကယ်မြင်တဲ့ခေါ်ရလားငါနာတယ်ငါနာတယ်ငါကျင်တယ်ငါကြိုက်တယ်။ဟောငါဒုက္ခသစ္စာတွေ့နေပြီ။တပိတော့ဒုက္ခသစ္စာတွေ့ပြီဖရားလို့ပြောလို့ရရလား
။
ဘာမပြောက်လို့လဲ
။
ငါမပြောက်လို့။ဘာမပြောက်လို့လဲ
။
ပြီးတော့ဒုက္ခသစ္စာတွေ့ခြင်းမှာလည်းဆိုဘာပြောက်အောင်ကြိုးစားရမှာလဲ
။
ဟောဒီကနေ့တရားရှုနေတဲ့ငါကက်ငါဆိုတဲ့ဆိုလေးကက်နေရင်အဲ့ဒါဒုက္ခသစ္စာမြင်နေခေါ်လား။ဒုက္ခသစ္စာမြင်ခြင်းဘာကိုခွာရမှာလဲ
။
ငါခွာရမယ်ငါဆိုတဲ့ဒိဋ္ဌိကိုခွာရမယ်ပုဂ္ဂိုလ်တ attva ဆိုတဲ့ဒိဋ္ဌိအမြင်လေးခွာရမယ်ယောက်ျားမိန်းမဆိုတဲ့ဒိဋ္ဌိအမြင်လေးခွာရမယ်ဒုဗ္ဗောင်ကခြေတဲ့ဆိုတဲ့ဒိဋ္ဌိအမြင်လေး
ခွာရ
မယ်အဲဒီလိုခွာလိုက်တော့မှပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒုဗ္ဗောင်ကခြေလည်းမဟုတ်ဘူးဆိုတော့ဒိဋ္ဌိလေးမခွာဘူးလားခွာပါဒိဋ္ဌိခွာသွားပြီနော်ဒိဋ္ဌိခွာသွားတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးစိတ်သုံးသွားပြီမရှိတော့ဘူးသောတော်ကထင်လာတာကငါပုဂ္ဂိုလ်တ attva ဒုပ္ပံကခြေလက်ဆံမင်းကလေးတစ်ပင်ကလည်းငါဆံမင်းခြေတဲ့လက်တဲ့ကလည်းငါခြေတဲ့ငါလက်တဲ့ဒုပ္ပံကခြေလက်ကလည်းငါဟာငါပစ္စည်းဒီလိုမလားအခုညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဆံမင်းလေးကြည့်လိုက်တော့လေငါပစ္စည်းလားအเจ้าကြောင့်ဖြစ်တဲ့အကျိုးတရားလေးလ
ား
ခြေတဲ့လက်တဲ့လေးကြည့်လိုက်တော့လေငါလားအเจ้าကြောင့်ဖြစ်တဲ့အကျိုးတရားလေးလားဒုဗ္ဗောင်ကခြေလိုက်ကြည့်လိုက်တော့လေငါလားအเจ้าဖြစ်တဲ့ကျိုးတရားလေးလားဒီထဲမှာငါရှာလို့ရရလား ဆံပြားကနေခြေပြားအဆုံးဘယ်နေရာကိုပဲညံကလေးနဲ့ထောက်ကြည့်ထောက်ကြည့်ငါလို့ပြောရတော့တခုမှမရှိဘူးငါပိုင်တယ်လို့ပြောရတော့တခုမှမရှိဘူး ငါ့ဥစ္စာလိုပြောလို့တာတစ်ခုမှမရှိဘူးအားလုံးကယုတ်တရားနတ်တရားကြီးပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကြီးပဲလို့အဲ့ဒီလိုသိလိုက်တော့ဒိဋ္ဌိတွေစင်သွားပြီဟုတ်ရလားအဲ့ဒီလိုဒိဋ္ဌိစင်တဲ့ဒိဋ္ဌိစင်အောင်နှလုံးသွင်းစင်ခြင်းမို့လေစင်ခြင်းနှလုံးသွင်းပြီးတော့မှလွတ်မ်းမယ်ဆိုရင်ဒိဋ္ဌိစင်သွားတာဥပါဒအောင်ချုပ်သေးရလားဥပါဒအောင်ချုပ်တဲ့ကံဟုတ်သေးရလားမဟုတ်တော့ဘူးနော်ဘာစင်သွားလို့လဲဒိဋ္ဌိစင်သွားလို့ဒီတော့လျှရတဲ့ပြကလေးအတွင်းမှာမိမိစိတ်ထဲမှာပဲညာကလေးနဲ့ကပ်ပြီးတော့အာယုံပြုတ်လိုက်တဲ့အခါမှာလှူခြင်းတဲ့စေတနာလေးပေါ်လာတယ်အဲ့ဒီလှူခြင်းတဲ့စေတနာကလေးဒီငါလှူတာမဟုတ်ဘူးငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးဟောတာနတ်တရားလေးပါပဲဆိုတော့စေတနာကိုစေတနာအတိုင်းသိဟုတ်လားတန်တတိအစင်နဲ့ရှင်းတော့ဆက်ပြီးတော့တခုတည်းလို့ထင်နေရတာတကယ်တမ်းကျတော့တခုတည်းလားတခုပြီးမှတခုစားထိုးတာလားတခုပြက်လို့တခုစားထိုးတာအဲ့လိုလေတခုပြက်လို့တခုစားထိုးတာပါပဲလို့သိလိုက်တော့ဗာဒိဋ္ဌိစင်သဗ္ဗဒိဋ္ဌိစင်နဲ့စေတနာကိုစေတနာလေးတွေငါမောပါဘူးနန္တရားလေးပါပဲလို့သိလိုက်တော့ဗာဒိဋ္ဌိစင်ဩစေတနာလေးတွေဖြစ်ပြီးတော့ပြက်ပါတယ်ပြက်ပြီးတော့စားထိုးပါပေါ်လာတာပါပဲဆိုတော့ရှင်းတဲ့နောက်ဂျာကာလာကလေးကိုသဘောပေါက်သွားတော့ဗာဒိဋ္ဌိစင်ဟမ်ပြက်သွားတယ်လေပါရိသေစင်တော့တခုတည်းမဟုတ်ပါဘူးတခုပြီးမှတခုစားထိုးတာပါတခုတည်းခိုင်မြဲတည်တန်းနေတာမဟုတ်ပါဘူးလို့သိလိုက်တော့ပါရိသေစင်သဒ္ဒရာဒိဋ္ဌိစင်တယ်ခိုင်တာမြဲတာဟုတ်ရလားဟ
ုတ်ပါဘူးဗျာ
တခုတည်းဟုတ်ရလားဟ
ုတ်ပါဘူး
တခုတည်းကနေကြာကြည့်တည်နေတာဟုတ်ရလားဟ
ုတ်ပါဘူး
ဗျာဘာဖြစ်လို့တခုတည်းလို့ထင်နေတာတော့တန်တတိစင်ကြောင့်ဘာဖြစ်လို့လဲတန်တတိစင်ကဆက်နေတဲ့အခါကျတော့တခုတည်းလို့မထင်ရဘူးလားတခုတည်းလို့ထင်ရတယ်။ပန်ကကလေးများဟုတ်လားအမြန်နှဲ့လိုက်တဲ့အခါကျတော့တခုတည်းလို့ထင်ရတယ်လို့ပေါ့။နော်။တခုတည်းလို့ထင်နေရင်ဗာရိတိဗာရိတိဖြစ်တော့ဗာရိတိဖြစ်တော့သဒ္ဒရာဒိဋ္ဌိဖြစ်တယ်။အမှန်ကတခုတည်းလားတခုပြီးမှတခုသိပေါ်တာလားတခုပြီးမှတခုသိပေါ်တာဆိုရင်ပရမတခုပဲရောက်သွားတော့ပြက်သွားပြီလို့သိလိုက်တော့ဗာရိတိစင်ပြက်သွားပြီလို့သိလိုက်တော့ဗာရိတိစင်သဒ္ဒရာဒိဋ္ဌိစင်နဲ့ပြက်ပင်ပြက်သွားကြတော့လည်းပဲဒီနေရာမှာရက်သွားတာလားနောက်တစ်ခုစားဝင်လာတာလားနောက်တစ်ခုစားဝင်လာတယ်လို့သိလိုက်တော့เนาะပရမတ်တစ်ခုပြက်သွားတဲ့နေရာမှာအဲ့ဒီပြက်သွားတဲ့တရားဒီနောက်တစ်ခုဖြစ်ဖို့အတွက်အကြောင်းအကျိုးဆက်သွားမပေးဘူးလားပေးလားပေးပါ
ဘူ
းအကြောင်းအကျိုးဆက်သွားပေးလိုက်လို့နောက်တစ်ခုစားဝင်လာတာပေါ့ပရမတ်တစ်ခုကအကြောင်းအကျိုးဆက်သွားမပေးရင်နောက်တစ်ခုစားဝင်နိုင်မလားမဝင်နိုင်ဘူးပရမတ်တခုကဆက်သွယ်ပေးလို့အကြောင်းဖြစ်နေကျေးဇူးပြုပေးလို့နောက်တစ်ခုစားထုတ်ဝင်လာတာပါပဲဟုတ်လားအကြောင်းကြောင့်ဆက်သွယ်မှုမကင်းပါဘူးလို့သိလိုက်တော့ဗာဒိဋ္ဌိစင်ဟောစေတဒိဋ္ဌိစင်နဲ့နော်ကြပြပြောမယ်ဟောဒီစေတနာလေးတွေယုံတည်းဟောဒီစေတနာလေးတွေနန္တရားလေးပါပဲလို့သိလိုက်တော့ဗာဒိဋ္ဌိစင်ဒီစေတနာလေးတွေမမြဲပါဘူးလို့သိလိုက်တော့ဗာဒိဋ္ဌိစင်မမြဲလို့ပြက်ပင်ပြက်သွားကြတော့လည်းပဲရက်သွားတာလားမ
ှန်ပါ
ဘူးဒါတော့စားထိုးပြီးတော့အကြောင်းကျိုးဆက်တယ်ပြီးတော့ဝင်မလာဘူးလားမ
ှ
န်ပါဘူးအစားထိုးဝင်လာတာပါပဲစားထိုးဖြစ်နေတာပါပဲလို့သိလိုက်တော့ဩစေရဒိဋ္ဌိစင်တယ်ဟောရလားအဲ့ဒီလိုဒိဋ္ဌိတရားကလေးကိုလျှက်ရတဲ့ပြက်ဖယ်ခွာလိုက်တဲ့အခါကျတော့စိတ်ထဲမှာမစင်ကြဘူးလားစင်က
ြ
ဘာကိလေသာမှစင်ကြသွားတော့ဒိဋ္ဌိကိလေသာမှစင်ကြသွားတာအဲ့ဒီလိုစင်ကြတဲ့ခိုက်တဲ့ကာလကလေးမှာလှူဒန်းလိုက်မယ်ဆိုရင်ဟောလှူဒန်းတဲ့စေတနာကလေးကလည်းပကတိဖြူစင်တဲ့စေတနာမဖြစ်ဘူးလားဖြစ်လား
ဖြစ်ပါရဲ့ဗျ
ာအဲ့ဒီခိုက်တဲ့ကာလကလေးမှာလှူဒန်းလိုက်တော့ဖြူစင်တဲ့စေတနာလေးဖြစ်သွားပြီဆိုရင်နော်မျိုးစေးတော့မျိုးစေးပဲဒါပေမဲ့အပင်ပေါအောင်မလားမ
ပ
ေါအောင်ဗျာတခြားကြောင်လားဒိဋ္ဌိကလေးသာတဲ့ဆိုတာစေတာမရှိလို့လ
ား
အဆိုတာစေတာမရှိဘူးဆိုတော့တော့အပင်မပေါတော့ဘူးအပင်မပေါတော့ရင်ဒီတိုင်းပဲချင်းချင်းဖြစ်သွားမလားမဟုတ်ဘူးနော်ဟောဒီဒိဋ္ဌိကလေးသားလေးကိုဖယ်ရှားပြစ်တာကဒိဋ္ဌိကလေးသားလေးကိုမပေါအောင်တားမြစ်တာကဒိဋ္ဌိကလေးသားလေးကိုမပေါအောင်ပြုလုပ်နိုင်တာကတခြားကပြုလုပ်တာလားညံကပြုလုပ်တာအဲ့ဒီညံကတခြားရှုမှတ်တဲ့ညံလားခန္ဓာရှုမှတ်တဲ့ညံစေတနာလေးကိုရှုရင်စေတနာဆိုတဲ့ခန္ဓာကိုရှုတဲ့ညံကိုယ်ခန္ဓာမှာတဏ္ဍာမှာရှိတဲ့ယုတ်တရားနတ်တရားမူရကလေးတွေကိုကြည့်မယ်ဆိုရင်လည်းပဲယုတ်နံကိုယူတယ်ညံ့ဟုတ်တယ်မလား
အဲ့ဒီတော့ဉာဏ်သရာရောရောဉာဏ်လားယုံနာအကြောင်းယုံနာကိုသဘောပေါက်တဲ့ဉာဏ်လားယုံနာကိုသဘောပေါက်တဲ့ဉာဏ်ယုံနာကိုသိတဲ့ဉာဏ်နော်အဲ့တော့ယုံနာကိုဉာဏ်နဲ့သိလိုက်တော့ယုံနာကဖြစ်ပြဘာသစ္စာသိတဲ့ဉာဏ်ကဘာသစ္စာမဂ္ဂသစ္စာဆိုတော့ဉာဏ်ကမှမဂ္ဂသစ္စာဆိုရင်သူ့ကြောင့်ဖြစ်ပေါ်လာတဲ့ဟောရိစိရဏလေးကလည်းဘာသစ္စာမဂ္ဂသစ္စာလည်းမပါဘူးလားပါလားပါသွားရင်အဲ့ဒီမေဃသစ္စာဆိုတဲ့ဟောရိစေရနာလေးဒီတရားကျိုးပေးမှလားနိဗ္ဗာန်ကျိုးပေးမှာခန္ဓာကျိုးပေးမှလားနိဗ္ဗာန်ကျိုးပေးမှာဒါကြောင့်မလို့လူတွေတန်းတဲ့အခါမှာဒိဋ္ဌိကိလေသာလေးကိုစင်အောင်ကြိုးစားပေးရမယ်ဟုတ်ရလားဒိဋ္ဌိကိလေသာဆိုတဲ့မျိုးစိတ်ကလေးအာဆိုတာစိတ်ဓာတ်ကလေးမပအောင်ကြိုးစားပေးရမယ်ဘာနဲ့ကြိုးစားမလဲဉာဏ်နဲ့ကြိုးစားအဲ့တော့ဒါကပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးဒါကယုံနာပါပဲဖြစ်ပြီးပြတ်တဲ့သဘောပါပဲဖြစ်ပြက်ဖြစ်ပြီးပြက်ပြက်ပြီးတော့နောက်တစ်ခုစားထုံးနေတာပါပဲယုံနာနေစင်တန်းနေတာပါပဲလို့ပြီးလိုက်တော့ဘယ်မလဲตายาဝရရှိသေးလားမ
ရှိပါဘူးဗျာ
ตายาဝရမရှိဘူးဆိုတော့တဏှိလေသာမသေးဘူးလားသေးလား
မရှိပါဘူး
ဗျာတဏှိလေသာသေးပြီဆိုဟောဒီမျိုးစိလေးပေါ်မှာတဏှုတ်ချုပ်တဲ့မျိုးစိဟုတ်သေးရလား
ဟုတ်ပါဘ
ူးဗျာတဏှာဆိုတဲ့စိတ်ဓာတ်ရှိတဲ့မျိုးစိဟုတ်သေးရလား
ဟုတ်ပါဘူးဗျ
ာတဏှုတ်ချုပ်တဲ့ကဟုတ်သေးရလား
ဟုတ်ပါဘူး
မောတော်ဘူးဆိုဟောဒီမျိုးစိလေးအပင်ပါအောင်မလား ခန္ဓာပင်မပေါက်တာပြောတာဟုတ်ရလားဘာပင်မပေါက်တာလဲခန္ဓာပင်မပေါက်ပင်မဲ့လို့လည်းပဲဟောဒီမျိုးစိတ်ဆိုတဲ့စေတနာလေးဒီဉာဏ်နဲ့တွဲလိုက်တဲ့အခါကျတော့တခြားကျိုးပေးမှလားနိဗ္ဗာန်ကျိုးပေးမှာနိဗ္ဗာန်ကျိုးပေးမှာဒီလိုမလားအဲဒီတော့ဟောဒီမှာအဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အရိတရား၃မျိုးဒီတခြားနဲ့တူတာလားဆိုတဲ့စေတနဲ့တူတာလ
ား
အစူရာစိတ်ဓာတ်ကဟောဒီမျိုးစိတ်ကလေးကိုပင်ပေါ့ဟောကျေးဇူးပြုပေးပါလိမ့်မယ်။ဟောဒီမျိုးစိတ်ကလေးကအပင်မပေါ့စေချင်ပါဘူးဆိုရင်အစူရာစိတ်ဓာတ်ကလေးကို6အောင်လုံးရပါလိမ့်မယ်။ဘယ်လိုနဲ့လုံးမလဲ။ဉာဏ်နဲ့လုံး။ဘယ်လိုနဲ့လုံးမလဲ
။
အဲ့ဒီဉာဏ်ဆိုတာတခြားလားမဲခင်လား။မ
ဲခင်ပါဗျ
ာ။မဲခင်နဲ့လုံး။ဒီလိုမလား။အဲ့ဒီဉာဏ်ဆိုတဲ့မဲခင်တရားကလေးကမဝင်နိုင်ဘူးဆိုရင်ဟောဒီဆိုတဲ့စိတ်ဓာတ်ကလေးတွေရှိနေတဲ့အတွက်ဟောရိကံဒီဟောရိခန္ဓာပင်ကိုပေါက်စီတတ်ပါလေဦးမယ်။ဟုတ်ရဲ့လား။အဲဒါကြောင့်လင်္ကာကဘာပြောလဲ။အဝိဇ္ဇာနှင့်တဏှာယင်ခံဥပါဒံကံကြောင့်ယုံနာပေါ်ဟောရိကံကဟောရိယုံနာပေါ်ကျေးဇူးပြုပေးပါလိမ့်မယ်တဲ့။ဟုတ်ရဲ့လား။ဒီတော့ဟောရိကိလေသာနဲ့ဟောရိကံဒီနံပါတ်1အကွက်ပါဆိုရင်ဟောရိအပင်နဲ့တူတဲ့ခန္ဓာ5ပါးကနံပါတ်ဘယ်လောက်တော့။နံပါတ်1အကွက်ပရိသတ်မောပါဆက်ဝိုင်းပါလေဟောဒီကိလေသာနဲ့ဟောဒီကံကနံပါတ်3ခွက်ပါဆိုရင်ဟောဒီခန္ဓာ5ပါးကဘာပဲတော့နံပါတ်4ခွက်ဒီလိုမလားအဲဒီတော့ဟောဒီကိလေသာနဲ့ဟောဒီကံကအားလုံးပေါင်းလိုက်တဲ့အခါကျတော့ကိလေသာကအဓိကလားကံကအဓိကကံကအဓိကဒီတော့ကိလေသာလည်းမပြောတော့ဘူးကံလည်းပဲပြောမယ်ဟောရလားဟောဒီခန္ဓာ5ပါးကလည်းတခြားလားယုံနံလ
ား
ကံကြောင့်ယုံနံပေါ်ပါတယ်လေကံဒီပါနဲ့တူမျိုးစင်းနဲ့တူယုံနံဒီပါနဲ့တူအပင်မမျိုးမအပင်အမြင်မပြတ်ဆက်ဆက်ပြီးဟာကံကြောင့်နာယောနာယောကြောင့်ကံအဖမ်းမှန်ဖြစ်ပြန်ဒီအလျောဟောရပါအပင်မမျိုးမအပင်ဆိုတော့နံပါတ်1အကွက်ကပင်လားမျိုးလားနံပါတ်1အကွက်ကဟမ်ပရိသတ်မောဘဆဝိုင်းမာလေးနံပါတ်1အကွက်ကဘာလဲ
မ
ျိုးနံပါတ်1အကွက်ကမျိုးဆိုရင်နံပါတ်2အကွက်ကနံပါတ်3အကွက်ကနံပါတ်4အကွက်ကနံပါတ်1အကွက်မှာမျိုးစိတ်ကြီးကြာရင်နံပါတ်2အကွက်မှာအပင်တွေပေါက်မယ်အဲ့ဒီနံပါတ်2အကွက်မှာအပင်တွေပေါက်တော့အဲ့ဒီအပင်တွေကမျိုးစိတ်ပြန်မကြဘူးလား မျိုးစိတ်ကြတော့နံပါတ်ဘယ်လောက်ဖြစ်မလဲ
န
ံပါတ်3အကွက်မှာမျိုးစိတ်တွေကြမယ်ဆိုရင်နံပါတ်4အကွက်ဘာတွေပေါက်မလဲအပင်တွေပေါက်မယ်အဲ့ဒီလိုအပင်တွေပေါက်ပြန်တော့လည်းပဲသူကဒီတန်းနေပါလားမျိုးစိတ်တွေပြန်ကြမှာလ
ား
နံပါတ်1အကွက်ပြန်ရောက်မယ်ဟုတ်ရဲ့လားနံပါတ်2အကွက်ပြန်ရောက်ပြန်တော့လည်းပဲအဲ့ဒီမျိုးစိတ်ကဒီတန်းနေမှာလားပင်ပေါက်မှာလ
ား
ပင်ပေါက်ပါဗျာ။ဒီကွက်ရောက်သွားမယ
်။
နှစ်ကွက်ရောက်သွားမယ်။နှစ်ကွက်ကလည်းဒီတန်းနေမှာလားမျိုးစိတ်တွေပြန်ကြတယ်။ဒီကွက်ရောက်သွားမယ်။ဒီကွက်ရောက်သွားမယ် ပေါင်းခွဲရောက်သွားတော့မျိုးစေ့ကြတော့ပင်နေမပါဘူးလား
ပါပါ
ဘုရားနံပါတ်ခွဲဘယ်လောက်ဖြစ်မလဲအပင်မမျိုးမျိုးမအပင်မြင်မြပြဆက်ဆက်သည်ဟံအပင်နဲ့မျိုးနဲ့အများနဲ့ဆက်ဆက်နေသည့်ပုံစံမျိုးကဲတော့ပါပဲတဲ့နော်ကံကြောင့်နာယောနာယောကြောင့်ကံအဖမံဖြစ်ပြန်နေလျောနံပါတ်၁ခွဲသည်ကံလားနာယောလားနံပါတ်၁ခွဲသည
်
ကံနံပါတ်၁ခွဲသည
်
နံပါတ်၂ခွဲကနံပါတ်၃ခွဲကနံပါတ်၄ခွဲကနံပါတ်၁ခွဲကနံပါတ်၂ခွဲကနံပါတ်၃ခွဲကနံပါတ်၄ခွဲကအဲ့ဒီနာယောလေးပြတော့နံပါတ်၁ခွဲမှာကံဉာဏ်မဖြစ်ဘူးလားအမြင်ပြရလားအ
ဲ
့ဒီနည်းနဲ့လေးခွဲလွားပုံစံနဲ့ကြောင်းကျိုးဆက်သွားပြီးတော့လာလိုက်တာခဏဒီဘုန်းကြီးတို့ပရိသတ်တွေရလို့မရသေးဘူးဟုတ်ရလားရလို့ရပြီလ
ား
မရသေးဘူးဆက်ပြီးတော့အပင်တွေလည်းပေါက်နေအောင်ပါပဲမျိုးစေ့တွေလည်းပြနေအောင်ပါပဲရလို့ရရင်ရချင်ရင်ဘာလို့မလဲအပင်ကြီးတွေ glide ခေါက်ပြရမှာလ
ား
ဘာလို့ပြရမှာလဲအပင်နဲ့မျိုးကိုပြောနေတာလေမြေအပင်ကြီးတွေမပေါက်စေချင်ပါဘူးဆိုရင်ဘာလို့ပြရမှာတော့မျိုးစေ့တွေမကြောက်အောင်လုပ်ရမယ်ဘာလို့ပြရမှာလဲမျိုးစေ့တွေမကြောက်အောင်လုပ်ရမယ်ဒီလိုမလားမျိုးစေ့မကြောက်အောင်လုပ်ရမှာဆိုတော့အရင်ဘွားကလုပ်ရမှာလားနောက်ဘွားလုပ်ရမှာလားအခုလုပ်ရမှာနံပါတ်ဘယ်လောက်ပါလဲအခုလောလောဆယ်ရထားတဲ့ခန္ဓာကနံပါတ်ဘယ်လောက်တော့နံပါတ်1အခုလောလောဆယ်ကြာနေတဲ့မျိုးစေ့ကနံပါတ်ဘယ်လောက်တော့ဟုတ်ပြီလောလောဆယ်ရထားတဲ့ခန္ဓာကလောလောဆယ်ရထားပေါင်းနေတဲ့ပင်ကြီးကလောလောဆယ်ပေါင်းနေတဲ့ပင်ကြီးကနေကွယ်အဲ့ဒီနေကွယ်တဲ့ဆိုတဲ့ပင်ကြီးကနေပြီးတော့လောလောဆယ်နေတိုင်းနေတိုင်းမျိုးစေ့တွေမကြမလားကြတာဘယ်ကွယ်တော့ဟုတ်ပြီဘယ်အချိန်ဒီမှာကြတော့ဟုတ်ပြီလေဘယ်အချိန်ဒီမှာကြတော့နံပါတ်1ဆိုတဲ့ခန္ဓာပင်ကြီးကနေပြီးတော့နံပါတ်3ဆိုတဲ့မျိုးစေ့တွေကြနေပါတယ်ဘယ်အချိန်ဒီမှာကြတော့ဘယ်အချိန်ဒီမှာကြတော့မျိုးစေ့တွေကြတယ်ဆိုတော့အဝိဇ္ဇာတွေလည်းဖြစ်နေတာပဲဟုတ်တယ်မလားတဏှာတွေရောဥပါဒဏ်တွေကအဝိဇ္ဇာတဏှာဥပါဒဏ်ဖြစ်နေတဲ့အချိန်တွေပေါ့နော်ဘယ်အချိန်တွေမှာမျိုးစေ့တွေကြနေတာတော့ဟုတ်ပြီအဲ့ဒါကိုပဲတစ်ဆင့်ထပ်မေးလိုက်တော့မှအဝိဇ္ဇာတွေတဏှာတွေဥပါဒဏ်တွေဘယ်အချိန်တွေမှာဖြစ်နေတာတော့လို့မေးလိုက်တော့မှဘယ်လိုပြောမလဲမျက်စိကနေအစင်းကိုမြင်တိုင်းမြင်တိုင်းအဝိဇ္ဇာဖြစ်တယ်တဏှာဖြစ်တယ်ဥပါဒံဖြစ်တယ်နော်မျက်စိကနေအစင်းကိုကြည့်တာကပရိစ္ဆသမုပ္ပါဒ်မှာနံပါတ်ဘယ်လောက်တော့မျက်စိကနေအစင်းကိုကြည့်တာလားပရိကြည့်တာကပရိစ္ဆသမုပ္ပါဒ်အကွက်မှာနံပါတ်ဘယ်လောက်တော့ဘယ်လောက်တော့နှစ်ကွက်ထဲမှာကြည့်နေတာဟုတ်ရဲ့လားလောလောဆယ်နေတာလဲဘယ်ကွက်ထဲမှာနေနေတာလဲမျက်စိကနေအစင်းကိုကြည့်နေတာလဲဘယ်ကွက်ထဲမှာကြည့်နေတာလဲနာကနေတန်ကိုနားထောင်နေတာလဲဘယ်ကွက်ထဲမှာလဲသကောင်းကနေနာကိုနန္နာလဲတရားကနေရတာကိုစားတာလဲကိုကရာကနေတွေးတိစရာကိုတွေးတိတာလဲနှစ်ခွက်ထဲမှာပဲမနောကနေတွေးတော်စရာကိုတွေးနေတာလဲတနေ့တနေ့သွားလာလှုပ်ရှားနေတာလဲဘယ်ခွက်ထဲမှာလဲစီးပွားရေးတွေလုပ်နေတာလဲအခုတရားနာနေတာလဲဘယ်ခွက်ထဲမှာတော့နှစ်ခွက်ထဲမှာခန္ဓာအပင်ကြီးနဲ့နေနေကြတာအတိတ်လားနာကလားပြည့်စုံပါလားပြည့်စုံပါခန္ဓာအပင်ကြီးနဲ့လောလောဆယ်နေနေတာဟုတ်လားလောလောဆယ်နေနေတာနံပါတ်ဘယ်လောက်ပါလဲနှစ်ခွက်ထဲမှာနေနေကြသည်ဟုတ်ရလားနှစ်ခွက်ထဲမှာနေနေကြသည်ဆိုတော့နှစ်ခွက်ထဲမှာပဲတနေ့တနေ့လှုပ်တွေလှုပ်နေကြတယ်ဘာလို့တွေလှုပ်နေသလဲပဲလို့မေးလို့ရှိရင်ဩကိုအသေးသေးတော့ပြောကြပါပဲလေဟုတ်တယ်မလားဘလောက်ပဲအလုပ်တွေမြောင်များစွာပြောပြောအချင်းချင်းလိုက်တဲ့အခါတော့6မျိုးပဲရှိတယ်နံပါတ်1ကမျက်စိနဲ့ကြည့်တယ်လို့နံပါတ်2ကနားနဲ့နားထောင်တဲ့အလုံးနံပါတ်3ကနှာခေါင်းနဲ့ရှူရှားတဲ့အလုံးနံပါတ်4ကခြေအားနဲ့စားတဲ့အလုံးနံပါတ်5ကကိုယ်နဲ့တွေးကြည့်တဲ့အလုံးနံပါတ်6က နောနဲ့တွေးတယ်လို့ဟောတနေ့တနေ့လို့ဘယ်လိုပြောလဲပြန်စဉ်းစားလေကိုယ့်ရင်မှာကိုနေခဲ့တာစေဝါရေးကြီးဝါရေးဟိုသွားလိုက်ဒီသွားလိုက်ဟုတ်တယ်မလားဘယ်နေရာမှာဘာလို့ပဲလုံလုံဟောဒီ6မျိုးကလွှဲရင်တခြားလို့ရှိရလားမျက်စိရှိတော့ကြည့်နေရကြည့်လိုက်တဲ့အခါကျတော့ဘာနဲ့ဘာနဲ့တိုက်တယ်လို့ခေါ်တော့မျက်စိကျင်တဲ့ဆင်းတဲ့တော့ဘာစိတ်တွေပေါ်တယ်လို့ပြောမလဲအဲ့ဒါကိုကြည့်တယ်လို့ခေါ်တာဟုတ်လားမျက်စိနဲ့ဆင်းတဲ့တိုက်တော့အဲ့ဒါကိုလောကမှာဘယ်လိုပြောလဲကြည့်တယ်လို့ပြောတာနော်နားနဲ့သံနဲ့တိုက်တော့အဲ့ဒါကိုဘယ်လိုပြောလဲနားထောင်တယ်လို့ပြောတယ်နှာခေါင်းနဲ့နားနဲ့တိုက်တော့အဲ့ဒါကိုဘယ်လိုပြောလဲရှူဆိုင်တယ်လို့ပြောတယ်နဲ့လက်နေရာနဲ့ရတာနဲ့တိုက်တော့စားလိုက်ပေါ်တယ်အဲ့ဒါကိုဘယ်လိုပြောတော့စားတယ်လို့ခေါ်တယ်အရသာခံတယ်လို့ခေါ်တယ်ဒီလိုမလားကာယအကျင့်နဲ့ဒုတိယအာယုံနဲ့တိုက်တော့ရတာကောင်းစိတ်ပေါ်တယ်အဲ့ဒါကိုတွေးထီတယ်လို့ခေါ်တယ်တွေးနေတယ်ထီနေတယ်ဟုတ်တယ်မလားမနှောနဲ့တွေးတော့စရာအာယုံနဲ့တိုက်တော့အဲ့ဒါကိုဘယ်လိုခေါ်တော့တွေးနေတယ်လို့ခေါ်တယ်အလုပ်ဘယ်လိုမျိုးလဲအဲ့ဒီ6မျိုးသောအလုပ်တွေကိုနေ့စဉ်နေ့စဉ်လုပ်နေကြတာပဲအချိန်တိုင်းအချိန်တိုင်းမှာလုပ်နေကြတာပဲနော်အဲ့ဒီလောလောနေတဲ့အခါကျတော့မျက်စိကြည်တန်းမျက်စိကြည်တန်းနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြေစိတ်ဗမာပေါ်တော့မြေစိတ်ဗမာပြတ်တော့ဘလူကောမြင်တော့ဘလူကမြင်တော့မျက်စိကြည်တန်းအဲမြေစိတ်ကမြင်တာဘလူကမြင်တော့မျက်စိကြည်တန်းရဲ့ဆင်းရဲမြင်စိတ်ရဲ့သုံးပါးပေါင်းတာကိုဘလူခေါ်မယ်ထာသာကြောင့်ဘယ်လိုဖြစ်တော့ဝေဒနာဖြစ်တယ်ဝေဒနာဘယ်နှမျိုးလဲအောင်းမျိုးဘယ်လိုတွေပါလဲဟောအဲ့ဒီအထိနာမဘယ်လောက်ထဲမှာပဲရှိနေသေးတော့နှစ်ွက်ထဲမှာပဲရှိနေသေးတယ်နော်ထာသာဖြစ်တာလဲနှစ်ွက်ထဲမှာပဲဝေဒနာဖြစ်တာလဲနှစ်ွက်ထဲမှာပဲရှိသေးတယ်ဟုတ်လားဝေဒနာဖြစ်ပြီဆိုရင်တော့ဒီတိုင်းရပ်သွားတာလားတဏှာဖြစ်တာလားဝေဒနာပစ္စယဘယ်ဘက်ရောက်သွားပြီလဲတောင်းဘက်ရောက်သွားပြီနော်တောင်းဘက်ရောက်သွားပြီဆိုရင်အစိုးရစိတ်ဓာတ်ကလေးတွေမဖြစ်ဘူးလားဖြစ်တော့တဏှာဖြစ်ရင်ဘာဖြစ်မလဲဥပါဒံဖြစ်မလဲတိုက်ရမြင်တာကတဏှာနဲ့ဥပါဒံဟုတ်လားတဏှာဥပါဒံယူရင်ဘလို့ကိုလဲယူရမယ်အဝိဇ္ဇာလဲမပါဘူးလားပါလားအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အရိတရား၃မျိုးဖြစ်ပြီဆိုရင်ပြုသမျှကာယကံဘယ်လိုအောင်ချုပ်တာတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ပြောသမျှပြောဘယ်လိုအောင်ချုပ်တာတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့တွေးသမျှတွေးဘယ်လိုအောင်ချုပ်တာတော့အဝိဇ္ဇာတဏှာဥပါဒံကဘာနဲ့တူဟမ်အစိုးရစေတံနဲ့တူဘာနဲ့တူတော့ကံကပါနဲ့တူဒါပဲကွယ်ထဲမှာပြထားတော့တောင်းကွယ်ထဲမှာပြထားတာပဲကွယ်ထဲမှာလဲတောင်းကွယ်ထဲမှာအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံသင်္ခါရရဲ့အလုံးပေါင်းလိုက်တော့ဘယ်နှပါလဲ၅ပါးအဲ့ဒီ၅ပါးကိုဖြားဆုပ်ခေါ်တော့တခြားပြောတာလားကံလို့ပြောတာကံဆိုတဲ့မျိုးစိတ်လေးတွေမကြဘူးလားကြားနံပါတ်3ခွဲ့ထဲမှာကံဆိုတဲ့မျိုးစိတ်ကလေးတွေကြာသွားပြီအစိုးရစိတ်ဓာတ်ကမပါဘူးလားပါပါဘာဆိုတဲ့စိတ်ဓာတ်တွေပါတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီတော့ရောရောကံလားပြည်နေတာအုံချုံတဲ့ကံလားရောရောမျိုးစိတ်လားအစိုးရစိတ်ဓာတ်ပါတဲ့မျိုးစိတ်လားအစိုးရစိတ်ဓာတ်ပါတဲ့မျိုးစိတ်အဲ့ဒီမျိုးစိတ်လေးတွေကြာသွားတော့နံပါတ်အခွဲ့ဘလောက်မှပြထားတော့ဘလောက်မှပြရလဲ၃ခွဲ့ပြထားပြီမဲ့လို့လည်းပဲနှင်းနဲ့သုံးတဲ့ဟာလမ်းမှာကြားမှာချထားပြီမဲ့လို့တကယ်ဖြစ်တဲ့အခါကျတော့တိကျဖြစ်တာမဟုတ်ဘူးအတူတူဖြစ်နေတာဟုတ်ရဲ့လားဘယ်လိုတူတူဖြစ်တယ်လဲလို့မေးတော့မျက်စိနဲ့ဆင်းနဲ့တိုက်တာကဘယ်ခွဲ့မှာတိုက်တော့နှင်းခွဲ့မှာတိုက်တယ်နော်မျက်စိနဲ့ဆင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိရဲ့ဆင်းရဲ့မြင်စိရဲ့သုံးပါးပေါင်းတာဘယ်လိုခေါ်မလဲထားတာကြောင့်ဘယ်လိုဖြစ်တော့အဲ့ဒါလည်းနံပါတ်ဘယ်လောက်ပါတော့ ဝေဒနာဖြစ်တော့ဘယ်လိုဖြစ်တော့အော်မျိုးမတူလို့နံပါတ်3ဆိုခွဲထုတ်လိုက်တာဟုတ်လားဟိုဘက်ကမျက်စိရဲ့အစိမ်းရဲ့မြင်စိရဲ့ဖတ်တာရဲ့ဝေဒနာရဲ့အဲ့ဒါတွေကဒုက္ခအကြောင်းအကျိုးတရားဒုက္ခသစ္စာခန္ဓာ၅ပါးဒုက္ခသစ္စာတရားတဏှာဥပါဒံကံတွေကတခြားလားသမုဒယသစ္စာလားဟိုဘက်ကဘာလို့ခွဲထားတယ်လဲအာမတူလို့လဲသစ္စာမတူလို့အာမတူလို့လဲသစ္စာမတူလို့သစ္စာမြင်နေကြည့်လိုက်တော့ခန္ဓာ၅ပါးကဘာသစ္စာတော့ကြည့်နေတာကဘာသစ္စာတော့ခန္ဓာ၅ပါးကကြည့်နေတာကသမုဒယသစ္စာဒီလိုမလားသစ္စာချင်းမတူလို့ခွဲထားပြီမဲ့လို့သမုဒယသစ္စာဆိုတဲ့အဲ့ဒီတဏှာတွေဥပါဒဏ်တွေကံတွေတဏှာတွေအဝိဇ္ဇာတွေတဏှာတွေဥပါဒဏ်တွေကံတွေဟာတခြားနေရာမှာဖြစ်နေတာလားခန္ဓာပေါ်မှာဖြစ်နေတာဒီနေရာမှာအပင်ပေါက်ရင်ဒီနေရာမှာမျိုးစိကြားရမှာပေါ့ဒီနေရာမှာပင်ပေါက်ပြီးတော့တခြားနေရာမျိုးစိသွားကြားလို့ဖြစ်ပါမလား
ဖြစ်ပါဘူး
ဗျာဒီနေရာမှာခန္ဓာဖြစ်ရင်ဒီနေရာမှာတဏှာဖြစ်ရမယ်ဟုတ်ရလားဒီနေရာမှာဥပါဒဏ်ဖြစ်ရမယ်အခုမျက်စိနဲ့အစိနဲ့တော့မြင်စိပေါ်တယ်အခုမြင်စိကိုအခုမသိရင်အဲ့ဒီမသိတဲ့အချိန်မှာအဝိဇ္ဇာဖြစ်မယ်ဟုတ်တယ်မလားအဲ့ဒီအဝိဇ္ဇာပမာဖြစ်အဲ့ဒီမျက်စိကြည့်တဲ့ပုံမှာမှီဖြစ်နေတာပဲဟုတ်ရလားအဲ့ဒီမျက်စိကြည့်တာပေါ်မှာမိပြီးတော့အဝိဇ္ဇာလေးတကောမဖြစ်ဘူးလားဖြစ
်
အစင်းကိုတာယာတမ်းနဲ့နှစ်သက်ပါတယ်ဆိုတော့တဏှာကောမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါတယ်ဗျာပုဂ္ဂတ္တဘာလို့ရတော့ဒိဋ္ဌိဆိုတဲ့တရားကောမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါတယ်တခြားမှမိဖြစ်နေတာလားမျက်စိကြည့်တာမှမိဖြစ်နေတာလား တွေးတောစိတ်အနေနဲ့ပြောမယ်ဆိုရင်တော့မနှောမှမိဖြစ်နေတာဘာမှမိဖြစ်တော့မနှောမှမိဖြစ်နေတာဒီလိုမလားတွေးတောစိတ်အနေနဲ့ပြောရင်လေမနောမှာမိဖြစ်တယ်ဆိုရင်မနောဆိုတာကလည်းပဲနံပါတ်အကွက်ဘယ်လောက်တဲ့တော့နှစ်ကွက်ပဲဒီတော့ခေါရီမျိုးစုပ်လေးတွေကြားတယ်လို့ပြောပေမဲ့နံပါတ်နှစ်ကွက်ထဲမှာအတူတူကြားနေကြတာခန္ဓာတွေဖြစ်တိုင်းဖြစ်တိုင်းခန္ဓာကရပင်ကြီးအောက်မှာဘာတွေကြားနေတော့မျိုးစုပ်ဆိုတဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကံရဲ့မကြောက်ဘူးလားကြားအဲ့ဒီနေရာမှာအတူတူကြားပြီးတော့ဘာကုလို့ဟောပါရီပြခွဲထားတော့ခန္ဓာကဘာသစ္စာဟောဒီတရားတွေကဘာသစ္စာသစ္စာမတူလို့ခွဲထားတာနော်ဒါပေမဲ့လို့သဘောချင်းကတော့ခန္ဓာကလည်းဘယ်ကာလမှဖြစ်တော့ဒီတရားတွေကလည်းဘယ်ကာလမှဖြစ်တော့အခုဖြစ်နေတာနော်မရှုမပွားဒီတိုင်းထားမယ်ဆိုရင်အခုကြည့်အခုဖြစ်ကြည့်လိုက်တာကတခြားလားခန္ဓာလားခင်လိုက်မလိုက်တာလားကတခြားလားကိလေသာလားနားနဲ့နားထောင်နဲ့ကြားလိုက်တာကတခြားလားခံလားလ
ား
ခင်လိုက်မလိုက်တာကတခြားလားကိလေသာလား နှာခေါင်းနဲ့နားနဲ့တိုက်လဲဒီတိုင်းပဲတရားကစားလဲဒီတိုင်းပဲကာယကြည်တာကဒုတိယဇာတွေ့လဲမနောကတွေ့လဲတွေ့တယ်တွေ့တယ်ဆိုတာကနံပါတ်ဘယ်လောက်ပါလဲနံပါတ်နှစ်ခွဲတွေ့စိတ်ကလေးပေါ်တယ်ဟလားနံပါတ်ဘယ်လောက်ပါဖြစ်တော့ခန္ဓာအနေနဲ့ပြောတော့ဘယ်နှပါလဲ
၅
ပါးဒီခန္ဓာ၅ပါးဘယ်နေရာမှာဖြစ်တော့ဒီကရမှာအခုတွေးရင်အခုတွေးတဲ့စိတ်ကလေးနဲ့မှီပြီးတော့နောက်ကနေပြီးတော့ကိလေသာလေးတွေမလိုက်ဘူးလားလိုက
်
ပါပါအဲ့ဒါလဲစောစောကကြိုးအဖြစ်နေတာလားနောက်မှဖြစ်တာလားတွေးစိတ်ပေါ်တဲ့အချိန်မှဖြစ်လာတာလားတွေးစိတ်နောက်ကနေကပ်ပြီးတော့ဖြစ်လာတာဒီလိုမလားဒါပေမဲ့လို့ဟိုဘက်ဒီဘက်ဘာဖြစ်လို့ခွဲထားတော့တွေးစိတ်ခန္ဓာကဘာသစ္စာသူ့ကိုခင်နဲ့မင်းနဲ့တဏှာကဘာသစ္စာတွေးစိတ်ကိုမသိပါဘူးဆိုတော့အဝိဇ္ဇာကဘာသစ္စာငါတွေးတယ်ဆိုတော့ဒိဋ္ဌိကလည်းပဲအဲ့ဒီတွေးစိတ်ကလေးကိုအကြောင်းပြုပြီးတော့တဏှာဥပါဒကံနေဦးစီးတယ်ကံကလည်းဘာသစ္စာသစ္စာတွေတွေးရလားမတွေးဘူးမတွေးပေမဲ့လို့ကာလအနေနဲ့ပြောတော့မတွေးဘူးလားတွေးလားခန္ဓာကလည်းပဲကာလခရီးကိလေသာတွေကလည်းပဲကာလကံတွေကလည်းပဲကာလဒီတော့ပြစ္ဆုတ်ပံကာလမှာခန္ဓာတွေဖြစ်လိုက်ကိလေသာတွေဖြစ်လိုက်ကံတွေဖြစ်လိုက်ဟုတ်ရလားဆိုကြခန္ဓာတွေဖြစ်လိုက်ကိလေသာတွေဖြစ်လိုက်ကံတွေဖြစ်လိုက်အဲ့ဒါကိုပဲဘုန်းကြီးတို့အပင်မာမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်နာယုတ်နာယုတ်ကြောင့်ကံနော်ဒီတော့နောက်ဘဝတော့မကိုသေးဘူးအခုဘဝမှာကိုပဲခန္ဓာတွေနဲ့ကိလေသာတွေနဲ့ကံတွေနဲ့ တွေးရောရှက်တယ်မဖြစ်ဘူးလားဖြင့်အေးအဲ့ဒါကြောင့်မလို့အဲ့ဒီကိလေသာတွေမဖြစ်စေချင်ပါဘူးဆိုရင်ဘုန်းကြီးတို့ပြိတ္တတွေကနော်ဟောဒီကိလေသာတွေဘယ်နေရာမှာကြတော့ခန္ဓာဆိုတဲ့အပင်ကြီးအောက်မှာကြတယ်ဘယ်နေရာမှာကြတော့ဟောဒီကိလေသာတွေမျိုးစေ့တွေဘယ်နေရာမှာကြတော့ဓမ္မကြလေမျိုးစေ့တွေခန္ဓာတွေပင်ကြီးအောက်မှာကြတယ်ဆိုအဲ့ဒီမျိုးစေ့တွေမကြစေချင်ပါဘူးဆိုရင်တခြားသတိထားကြည့်ရမလားပင်ကြီးသတိထားကြည့်ရမလားအခုလည်းဟောဒီကိလေသာတွေမဖြစ်စေချင်ပါဘူးဆိုရင်ဗာကြည့်ရမှာလေခန္ဓာကိုကြည့်ဗာကြည့်ရမှာလေအတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပြစ္ဆုတ်ပန်ခန္ဓာလားပြစ္ဆုတ်ပန်ခန္ဓာကိုကြည့်ဗာလည်းကြည့်ရမှာလေမျက်စိနဲ့ဆင်းကိုမြင်တိုင်းမြင်တိုင်းမြင်စိတ်ခန္ဓာကိုကြည့်ပါတယ်လေယေစီကနေအစင်းကိုမြင်တိုင်းမြင်တိုင်းမြင်စိတ်ခန္ဓာကိုကြည့်ဟုတ်တယ်မလားယေစီကနေအစင်းကိုမြင်တော့မြင်စိတ်မပေါ်ဘူးလားခန္ဓာဘယ်နှပါးဖြစ်မလဲအဲ့ဒီခန္ဓာ၅ပါးကိုကြည့်เนาะနာကနေတန်ကိုနားထောင်တိုင်းနားထောင်တိုင်းခန္ဓာဘယ်နှပါးပေါ်မလဲအဲ့ဒီခန္ဓာကိုကြည့်ဟုတ်လားဟောဒီပုံမှန်တရားကြီးကိုကြည့်မနေနဲ့ပုံမန္တရကြီးချင်းရဲ့ပုံမန္တရကြီးကဘာခန္ဓာတော့ပညာခန္ဓာဘာခန္ဓာလဲအခုကြည့်ရမှာကဘာခန္ဓာလဲဒါဆိုမျက်စိနဲ့ဆင်းကိုကြည်တိုင်းကြည်တိုင်းမြင်တိုင်းမြင်တဲ့မြင်စိတ်မပေါ်ဘူးလားအဲ့ဒီမြင်စိတ်ခန္ဓာကိုကြည့်ဟုတ်ရဲ့လားနာကနေတာကိုနားထောင်တယ်နားထောင်တယ်ကြားစိတ်မပေါ်ဘူးလားအဲ့ဒီခန္ဓာကိုကြည့်နောက်တစ်ခါနာစိတ်ခန္ဓာကိုကြည့်စားစိတ်ခန္ဓာကိုကြည့်ရာနာကောင်းစိတ်ခန္ဓာကိုကြည့်တိတော်စိတ်ခန္ဓာကိုယ်ကြည့်အခုလောထိုင်ပြီးတော့မိမိခန္ဓာကိုယ်အရင်ပြောလိုက်တဲ့အခါကျတော့ပုံမန္တရကြီးတွေ့နေလို့ဖြစ်ပါမလားပုံမန္တရကြီးတွေမှာတွေ့နေရင်တွေ့စိတ်ခန္ဓာမပေါ်ဘူးလားရတဲ့နာတဲ့ကောင်းတဲ့ထိတဲ့တွေ့တဲ့ဆိုရင်တွေ့တဲ့ခန္ဓာတွေမပေါ်ဘူးလားကြားရင်ကြားတဲ့ခန္ဓာမပေါ်ဘူးလားအဲ့ဒီခန္ဓာတွေကိုကြည့်အဲ့ဒီခန္ဓာကမှခန္ဓာစိတ်ခန္ဓာမှဟုတ်ရလားအဲ့ဒီခန္ဓာတွေကြည့်လိုက်တဲ့အခါကျတော့ညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဟောတခြားတွေ့ပါလားဖြစ်ပြက်တွေ့ပါလားရှင်ပြက်ကဗာသစ္စာရှုတဲ့ဉာဏ်ကအမှန်တည်းသွားပြီဆိုဝိဇ္ဇာကိလေသာလာအောင်မလားလာပါဘူးဗျာ။ဩဒါကရုပ်ပဲဒါကနာမ်ပဲဒါကခန္ဓာပဲဆိုတော့အမှန်ကိုမှန်တည်းသွားတော့ပုဂ္ဂတတော့မစိတ်သုံးမလားစိတ်သုံးလား။စိတ်သုံးပါပါဗျာ။ဒိဋ္ဌိကိလေသာလာအောင်မလားလာပါဘူးဗျာ။မလာတော့ဘူး။ဩယုတ်တရားနာတရားခန္ဓာတရားဖြစ်ပြီးပြတ်တဲ့သဘောတရားမလို့တာယာဘုရားဓမ္မဘုရားရှိသေးလား။ရှိပါဘူးဗျာ။မရှိရင်ဗာကိလေသာပြောင်းပါမလဲ။ပါကိလေသာဆင်းသွားမလဲတဏှာကိလေသာဆင်းသွားပြီဆိုတာစိတ္တကိလေတွေမခံမလားခံပါပါဘုရားတခြားနဲ့ချောင်းလို့ပြတာလားမဲ့နဲ့ချောင်းလို့ပြတာပါပါဘုရားမဲ့နဲ့ချောင်းမဲ့တာတခြားလားညံလားပါပါဘုရားဘာကိုသိတဲ့ညံတော့ပါပါဘုရားဒုက္ခသစ္စာသိတဲ့ညံဒုက္ခသစ္စာဆိုတာဘယ်လိုပြောတာလဲခန္ဓာကိုပြောတာဘယ်လိုပြောတော့ခန္ဓာဆိုတာကဟောဒီပုံမှန်တရားကြီးလားပါပါဘုရားဒါရဲတော့သဘောတရားလေးဟုတ်ရဲ့လားအဲ့ဒီသဘောတရားလေးကိုလည်းမြင်အောင်ကြည့်မြင်စိတ်ခန္ဓာကြားစိတ်နာစိတ်စားစိတ်ရနာကောင်းစိတ်တွေးတော်စိတ်ခန္ဓာအဲ့ဒီခန္ဓာစိတ်ခန္ဓာမှန်ကလေးတွေကိုကြည့်လိုက်တော့ဟောကိလေသာလေးတွေမသိဘူးလားသိတော့ကိလေသာသိသွားရင်ပြုသမျှကံဒီကိလေသာအောင်ချုပ်တာဟုတ်သေးရဲ့လားဘယ်လိုအောင်ချုပ်တော့ညာအောင်ချုပ်တဲ့အတွက်ဉာဏ်ကဗာသိစညာအောင်ချုပ်ရင်ဉာဏ်ကြောင့်ညာအောင်ချုပ်မှုနဲ့ဖြစ်လာတဲ့ဟောဒီကံကလည်းဗာသိစသူကမှမေဃသစ္စာဆိုရင်နောက်ဘဝမှာခန္ဓာပင်ပေါအောင်မလားပေါအောင်ပါဘုရားခန္ဓာပင်သရဗာသစ္စာတော့ဒုက္ခသစ္စာလာအောင်မလားပေါအောင်ပါဘုရားဒုက္ခသစ္စာကတခြားကြောင့်ဖြစ်တာလားဓမ္မရိယသစ္စာကြောင့်ဖြစ်တာဓမ္မရိယသစ္စာပါဘုရားအခုဓမ္မရိယသစ္စာဖြစ်နေသေးတာလားသိသွားတာလားသိသွားပါဘုရားတတိယကပဲသိသေးအမြဲပဲသိသေးသိသွားဖို့လားလို့ရင်ဟုတ်တယ်မလားအဲ့ဒီဓမ္မရိယသစ္စာလေးသိသွားပြီဆိုရင်အနာဂတ်မှာခန္ဓာပင်မပေါနိုင်တော့ဘူးမပေါ်တော့ဘူးဆိုခန္ဓာအပင်မပေါ့ရင်ခန္ဓာချုပ်ရနိဗ္ဗာန်အပင်မပေါ်ဘူးလားပေါ့ပေါ့တဲ့အပင်ကဘာအပင်နိဗ္ဗာန်အပင်မပေါ့တဲ့အပင်ကခန္ဓာအပင်ခန္ဓာအပင်ပေါ့အောင်ဘယ်လိုကနေကျေစုပြုပေးတော့ဗာတိစာကကျေစုပြုပေးတော့သမုဒိယတိစာကနိဗ္ဗာန်အပင်ပေါ့အောင်ဗာတိစာနဲ့လုံးကြည့်ရမှာလေမေဃတိစာနဲ့လုံးကြည့်ရမယ်ဒီလိုဟုတ်လားအဲ့ဒါကြောင့်သမုဒိယသစ္စာဖြစ်ရင်ဗာသစ္စာရမယ်။မေဃသစ္စာဖြစ်ရင်ဗာသစ္စာရမယ်။ နိရောဓသစ္စာရအောင်မေဃသစ္စာတဲ့ဉာဏ်ကလေးပေါ်အောင်ကြိုးစားရမယ်။အဲဒီလိုကြိုးစားကြပါလို့တိုက်တွန်းနေကဲ့နာရေးစီလို့ဒါလေးခေါ်တော့ကြအောင်ဆို။အေးကျမချမ်းသာစွာအပြင်းမြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ပွင့်တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသန္တာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။